ဘုံဖေမျိုးကနေပြီးတော့ဘေကျင်းမျိုးအထိချမ်းသာကြွယ်ဝလာတဲ့အာရှတိုက်သားလူလက်တန်းစားတွေဟာအနောက်တိုင်းလူနေမှုပုံစံနဲ့ရင်ပါလာပါပြီ။မြို့ကြီးတွေပေါ်မှာနေထိုင်သူတွေဟာစက်မိုင်နဲ့ညီညွတ်တဲ့အစားအစာတွေအစားကယ်လိုရီများတဲ့လုပ်ပြီးသားအသင့်စားသုံးနိုင်တဲ့အစာတွေကိုပိုသုံးစွဲလာပါတယ်။ခန္ဓာကိုယ်လှုပ်ရှားမှုကလည်းအားနည်းလာပါတယ်။ဒီအတွက်ဒီလိုမျိုးခန္ဓာကိုယ်လေးချင်ငန်းနည်းလာတာကနေပြီးတော့ခန္ဓာကိုယ်လေးချင်တိုးလာပြီးစီချိုယောဂတွေရလာကြပါတယ်။အခုဆိုရင်စီချိုယောဂဟာအာရှမှာအဖြစ်အများဆုံးယောဂတစ်မျိုးပါ။အရှမဖြစ်ပွားမှုဟာအခြားကမ္ဘာနေရာတွေမှာတက်ပုံမှုများပြားလာတဲ့အပြင်လူငယ်တွေမှာပါအဖြစ်များလာတယ်လို့ VOA သတင်းတောက် Gloria Blooming ဟောင်ကောင်ကနေပြီးရေးသားပေးပို့တာကိုဒီပတ်ကျမ်းမာရေးအစီအစဉ်မှာတင်ဆက်ပေးပါမယ်။စီချိုယောဂဟာအရှမအဖြစ်အများဆုံးယောဂတစ်ရပ်ဖြစ်လာပါတယ်။စီချိုကဖြစ်ပွားမှုအများဆုံးကမ္ဘာနေရာ10ခုမှာ4ခုကအရှမပါ။ဒါတွေကတော့အိန္ဒိယ၊တရုတ်၊ဂျပန်နဲ့ပါကစ္စတန်နိုင်ငံတွေပါ။အိန္ဒိယတနင်္ဂနွေနေ့မှာကလူပေါင်း35သန်းကျော်ဟာစီချိုယောဂဖြစ်နေတယ်လို့ခန့်မှန်းရပါတယ်။ဒီရေအတွက်ဟာကမ္ဘာပေါ်မှာအခြားနေရာတွေတက်ဆက်လို့ရှိရင်အများဆုံးမှာကျန်းမာသန်ဆွမ်းတဲ့လူတစ်ယောက်မှာသူ့ရဲ့ခန္ဓာကိုယ်အတွင်းပန်ခရီးယားစ်ကနေပြီးတော့အင်ဆူလင်ဓာတ်မျိုးကိုထုတ်ပေးပါတယ်။ဒီအင်ဆူလင်ဓာတ်ကခန္ဓာကိုယ်ထဲကတကြားဓာတ်ကိုစွန့်ရအဖြစ်ပြောင်းလဲစေပါတယ်။စီချိုယောဂရှိတဲ့လူတွေဟာသူ့ရဲ့အင်ဆူလင်ဓာတ်လုံလုံလောက်လောက်မရရှိတာဒါမှမဟုတ်ဒီအင်ဆူလင်ဓာတ်တွေကိုသူ့ရဲ့ခန္ဓာကိုယ်ကအသုံးမပြုနိုင်တာကြောင့်သူ့ရဲ့သွေးကြောထဲမှာတကြားဓာတ်တွေပိုပြီးတော့များပြားလာပါတယ်။စီချိုယောဂရဲ့အများစုကတော့နံပါတ်1အမျိုးအစားဖြစ်ပါတယ်။အဓိကအဖြစ်အဝလွန်တာနဲ့ခန္ဓာကိုယ်လေးချင်ငန်းမရှိတာတွေကြောင့်ပါ။နံပါတ်1အမျိုးအစားကတော့တက်ငယ်စီချိုယောဂလို့ပြောရပါမယ်။ကလေးငယ်တွေလူငယ်တွေမှာအဖြစ်များပါတယ်။ခန္ဓာကိုယ်တွင်းကခုခံအားစနစ်ကနေပြီးတော့အင်ဆူလင်ဓာတ်ထုတ်ပေးတဲ့ cell တွေကိုဖျက်ဆီးလိုက်တာကြောင့်ဒီယောဂရရှိပါတယ်။စီချိုယောဂနှမျိုးစလုံးဟာနောက်ပိုင်းမှာတော့နှလုံးယောဂ၊ကြောက်ကတ်ကိုပျက်စီးစေတာ၊မျိုးလုံးကွယ်တာ၊အစရှိတဲ့နောက်ဆက်တွဲယောဂတွေဖြစ်လာတတ်ပါတယ်။စီပညာရဆင်ဟာဆောင်းတွေမှာတော့နံပါတ်1အမျိုးအစားစီချိုယောဂကိုလူလက်ပိုင်းတွေနဲ့လူကြီးပိုင်းတွေမှာဖြစ်တဲ့ယောဂအဖြစ်ဖော်ပြလေးရှိပါတယ်။ဒါပေမဲ့လည်းဒီဖော်ပြချက်ဟာမှားယွင်းပြီးတော့ဒီအခြေအနေဟာအလျင်မြန်ကိုပြောင်းလဲလာပြီလို့ Australia အပြည်ပြည်ဆိုင်ရာစီချိုယောဂဌာနဒုတိယကြီးညာရေးမှူး Jonathan Shaw ကပြောပါတယ်။အရှမအသက်40အောက်လူငယ်တွေမှာဒီအမျိုးအစားစီချိုယောဂအဖြစ်များလာပြီလို့သူကပြောပါတယ
်။ We now even in European populations but especially in Asian populationsseeing quite commonly type 2 diabetes in adults.
ဒီလိုမှဖြစ်တဲ့နံပါတ်1အမျိုးအစားစီချိုယောဂဟာအခုဆိုရင်အသက်20 30လူငယ်ပိုင်းတွေနဲ့ကလေးမှတော့ဖြစ်လာတာတွေ့ရပါတယ်။အထူးသဖြင့်အာရှတိုက်သားတွေမှာဖြစ်တယ်လို့ဥရောပတိုက်သားတွေမှာတော့တွေ့နေရပါတယ်။ဒါကြောင့်မလို့စီချိုယောဂဟာငြိရတဲ့သူတွေမှာတော့အဖြစ်များလာပါပြီ။အဖြစ်များလာတာကိုကြည့်မယ်ဆိုရင်တော့ဥရောပတိုက်သားတွေမှာထက်အာရှတိုက်ပွားတွေကဒီစီချိုယောဂပိုပြီးတော့ဖြစ်နေတယ်လို့ပါပဲလို့ Jonathan Shaw ကပြောသွားတာပါ။အရှတိုက်ကအချို့မျိုးနယ်စုတွေအထူးသဖြင့်ဆိုရင်တောင်အာရှနဲ့ပစိဖိတ်ကျွန်းစုကမျိုးနယ်စုတွေဟာစီချိုယောဂဖြစ်လာမဲ့မျိုးရိုးဗီဇဖွင့်စည်းမှုရှိတယ်ဆိုတဲ့အထောက်အထားတွေလည်းတွေ့ရတယ်လို့ရှော့ကပြောပါတယ်။ဒါပေမဲ့လည်းအဓိကတရားခံကတော့စားတောက်နေထိုင်တဲ့လူနေမှုပုံစံဖြစ်ပါတယ်။ချမ်းသာကြွယ်ဝတဲ့အာရှတိုက်သားတွေဟာအလျင်များစုလိုပဲအနောက်နိုင်ငံတွေရဲ့လူနေမှုပုံစံတွေကိုရောက်လာပါတယ်။အစီရက်များတဲ့အသင့်လုပ်ပြီးသားအစားအစာစားသုံးတာနောက်ကိုယ်နဲ့လေ့ကျင့်ခန်းနည်းတာတွေပါ။ဟောင်ကောင်မှာတော့လူဦးရေရဲ့ဆရာကိုင်တော့ဟာစီချိုယောဂရှိနေကြပါပြီ။ဒါဟာကျမကြီးနဲ့မလျော်ကန်တဲ့နေမှုထိုင်မှုပုံစံကြောင့်လို့ဟောင်ကောင် Prince of Wales ကစီချိုယောဂအထူးကဆရာဝန် Ronald Ma ကအပြစ်တင်ဝေဖန်ပါတယ်
။ Sometimes if they have to rush they eat a lot of fast food and unhealthy food high fat high salt.
အဲ့လိုများလို့တစ်ခါတည်းအလျင်မြန်လိုနေကြပြီဆိုရင်လူတွေကအစီများတဲ့စားတတ်များတဲ့ကျမကြီးနဲ့မလျော်ကန်တဲ့အသင့်လုပ်ပြီးသားအစားအစာတွေအများပြားစားကြပါတယ်။နောက်တော့ဒီလူတွေကခန္ဓာကိုယ်လေ့ကျင့်ခန်းလုပ်နိုင်တဲ့အချိန်ကလည်းနည်းပါတယ်။သူရဲ့အချိန်တော်တော်များများကကွန်ပျူတာရှိမှထိုင်နေတာပါလူနေမှုပုံစံကရေဘူးရအဖြစ်ကျန်းမာရေးနဲ့လုံးလုံးကိုမကိုက်ညီပါဘူးဒီနောက်မှာတော့စီချိုယောဂလိုမျိုးအခြားနာတာရှိယောဂတွေရလာတော့တာပါပဲလို့ဒေါက်တာမားကပြောသွားတာပါစီချိုယောဂဟာအခြားဒေသတွေမှာတဲ့အာရှမှာအခုခါပိုးပြီးတော့အဖြစ်များလာတယ်လို့လဲဂျိုနသန်ရှောကပြောပါတယ
် For example the Western Pacific region currently has 67 million people with diabetes and we project it will
ဦးမဆူရေးပေါ့ဗျာပစိဖိတ်နောက်ဖက်ချမ်းမှာစီချိုယောဂသည်68တန်းရှိပါတယ်။လာမယ့်2025ခုနှစ်ကြာရင်ယောဂသည်99တန်းရာဂိုင်နှုန်းအဖြစ်48ရာဂိုင်နှုန်းတိုးလာမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်ပါကစ္စတန်သရီလင်္ကာစတဲ့အိန္ဒိယတိုက်မှာတော့စီချိုယောဂသည်48တန်းရှိမယ်လို့ခန့်မှန်းပါတယ်။လာမယ့်2025ခုနှစ်ကြာရင်တန်း80အထိတိုးလာမှာပါ။ဒီလိုမျိုးယောဂသည်တိုးများလာတာကဘလို့မှခန့်မှန်းထိန်းချုပ်လို့မရပါဘူးလို့ဂျိုနသန်ရှော့ကပြောသွားတာပါ။စီချိုယောဂကိုအတန်တိတ်အသားသက်သမားလို့တင်စားပြောလို့ရှိပါတယ်။ ။ဘာကြောင့်လဲဆိုတော့စီးကျုပ်ယောဂဖြစ်လာတဲ့ဆိုတာကိုလူတော်များများကမသိနိုင်လို့ပါ။စီးကျုပ်ယောဂရှိနေပြီဆိုတာကိုလည်းနှစ်တော်ကြာလက္ခဏာမပြပါဘူး။နိုင်ငံတကာစီးကျုပ်ယောဂဌာနကတော့အာရှမှာစီးကျုပ်ယောဂနဲ့ပတ်သက်လို့အသိပညာနိုးကြားမှုတွေအားနည်းတယ်လို့ဆိုပါတယ်။အထူးသဖြင့်ဆိုရင်တော့ဖွံ့ဖြိုးမှုအားနည်းတဲ့နိုင်ငံတွေမှာပါဒီလိုမျိုးစီးကျူယောဂမရအောင်ဘလို့ကာကွယ်မယ်။နောက်စီးကျူယောဂကိုဘလို့ကုသမယ်စတဲ့သတင်းအချက်အလက်တွေလည်းရရှိဖို့ခင်းနေပါတယ်။အာရှဒေသမှာအခုလိုမျိုးစီးကျူယောဂအဖြစ်များလာတာကြောင့်ဒေသအတွင်းကအစိုးရတွေအနေနဲ့လူတွေကြားမှာစီးကျူယောဂကာကွယ်တားဆီးရေးနဲ့ပတ်သက်လို့အသိပညာနှိုးကြားမှုတွေရှိလာအောင်လုပ်ဖို့အရေးကြီးတယ်လို့စီးကျူယောဂကုသရေးကြောင့်ကျင့်သူတွေကပြောပါတယ်။စီးကျူယောဂကြောင့်မလို့နေ့စဉ်လိုလိုပဲအသက်ရှင်နေထိုင်နိုင်ဖို့စီးပွားတွေလိုအပ်မယ်။နောက်ဒီယောဂသည်တွေအနေနဲ့လည်းမတန်မဆွမ်းဖြစ်လာမယ်။စေုံတွေမှာလည်းအတွင်းလူနာအဖြစ်ကုသရမယ်ဒီလိုမျိုးဖိုးခါတွေဟာအစိုးရရဲ့အသုံးစည်းတွေကိုဖြတ်တောက်ယူသွားနိုင်တယ်လို့သူတို့ကသတိပေးပါတယ်အဲဒါပေမဲ့လည်းဖွံ့ဖြိုးပြီးနိုင်ငံတွေကစီးကျူယောဂနဲ့ပတ်သက်လို့အလေးထားကြပေးမယ်လို့အခြားနိုင်ငံတွေကကျန်းမာရေးတာဝန်ရှိသူတွေကတော့စီးကျူယောဂလိုမျိုးကုသယောဂမဟုတ်တဲ့ဒီလိုမျိုးယောဂတွေကိုချိန်ချောက်မှုတရားအနေနဲ့ဒီကနေ့ထိအသိအမှတ်မပြုကြသေးဘူးလို့စီးကျူယောဂအထူးကတွေကပြောကြပါတယ်ခင်ဗျာ